လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးတွေကိုထိတွေ့ဆက်ဆံတဲ့နီးနဲ့အပြောင်းလဲလုပ်ဖို့ကြိုးစားရမှာဒီထက်ထိရောက်တဲ့နည်းလမ်းတွေကိုသုံးဖို့လိုအပ်တယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိဘဲနဲ့မြန်မာစစ်အစိုးရလိုမျိုးဖိနှိပ်တဲ့အစိုးရတွေကိုထိတွေ့ဆက်ဆံမှုတွေပူပေါင်းဆက်ဆံမှုတွေလုပ်ဖို့ပြောနေမယ်ဆိုရင်တော့အကြောင်းထူးမှမဟုတ်ဘူးလို့ကဘာတဝမ်းကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့တင်းနယ်လာနေကအစီရင်ခံစာထုတ်ပြန်ရမှာ Human Rights Watch အဖွဲ့ကပြောဆိုလိုက်တာပါအကြောင်းစုံကိုတော့ Human Rights Watch အဖွဲ့နဲ့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်လူခွင့်ရေးကိုလေးစားလိုက်နာဖို့မြန်မာစစ်ဆိုးရွားပါဝင်ကဘာပေါ်ကနိုင်ငံတွေကိုဖိအားပေးဆောင်ရွက်ရမယ့်ကိစ္စတွေမှာအနောက်နိုင်ငံတွေသူတို့ဖြင့်ဥရောပသမဂ္ဂ EU ကလှုပ်တင်တဲ့လောက်မလုပ်ဘူးလို့လူခွင့်ရေးစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကပြောဆိုလိုက်တာပါ။ကမ္ဘာတဝန်းကဖိနှိပ်တဲ့အစိုးရတွေနဲ့ဆွေးနွေးပြောဆိုမှုတွေပူးပေါင်းဆောင်ရွက်မှုတွေကိုအားပေးတဲ့အကြောင်းထပ်ထပ်လဲလဲပြောနေတာတွေဟာလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ဘာမှမလုပ်ဘဲနေဖို့စင်ကြေးပေးတာတွေပဲဖြစ်နေလေရှိတယ်လို့လည်းအစိုးရခန်းစာထုတ်ပြန်ရမှာပြောဆိုခဲ့တာပါ။တကယ်တော့လူခွင့်ရေးအခြေအနေတွေတိုးတက်မှုရှိဖို့အတွက်ဒီထက်ထိရောက်တဲ့နည်းလမ်းတွေကိုသုံးဖို့လိုတယ်လို့Human Rights Watch အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Olympia ဆန်ကပြောပါတယ
် What we have seen particularly in 2010 is that repressive governments are taking quite a you know a hard line
ပြည်ထောင်2010ပြည်နှစ်ထဲမှာတခြားနိုင်ငံတွေကထိရောက်တဲ့ဖိအားတွေအခြေခံကျင့်ဝတ်နဲ့ညီတဲ့ထိတွေ့ဆက်ဆံမှုတွေကိုတွေ့ရမယ်အစားဖိနှိပ်တဲ့အစိုးရတွေကပို့ပြီးတင်းမာတဲ့သဘောထားတွေရှိခဲ့တယ်လို့ပဲတိုင်းသူပြည်သားတွေကိုလည်းပို့ပြီးတော့ဖိနှိပ်တာတွေရှိခဲ့ပါတယ်အဲ့ဒီထဲမှာမြန်မာနိုင်ငံဟာအကောင်းဆုံးနမူနာတစ်ခုပါစစ်ဆိုးရနဲ့ထိတွေ့ဆက်ဆံဖို့ဂျိုးပန်းနာတွေတွဲဆုံစကားပြောဖို့ဂျိုးပန်းနာတွေလုပ်နေတဲ့နိုင်ငံတိုင်းနိုင်ငံမှာတကယ်တမ်းမှာဒီလုပ်ရက်တွေကအခြေခံလုပ်ငန်းစဉ်ပဲဖြစ်တင်ပြီးတော့မြန်မာနိုင်ငံမှာလူအခွင့်အရေးအခြေအနေတွေတိုးတက်အောင်ဘယ်လိုထိတွေ့ရောက်ဖြစ်အောင်လုပ်ကြရမလဲဆိုတာကိုကြည့်ကြရမှာပ
ါ။ဆက်မျက်နှာ649မျက်နှာရှိပြီးမြန်မာနိုင်ငံကနိုင်ငံကြီးဂျင်းသား2ဖြစ်တဲ့ကိုအောင်မျိုးသွင်းရဲ့ဓာတ်ပုံကိုညနေဖုံးဖြစ်ဖော်ပြထားတဲ့ဒီအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံမှာနိုင်ငံရေးလူခွင့်ရေးနဲ့လက်နက်ကင်ပြစ်ခတ်ပြဿနာတွေကိုဖော်ပြခဲ့ပါတယ်။ဒါပေမဲ့လည်းဒီပြဿနာတွေကိုဖြေရှင်းရင်းမှာတော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကပြက်ကွက်မှုတွေရှိခဲ့တယ်လို့ဒေသရင်းကအရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံအိန္ဒိယတရုတ်နဲ့အိန္ဒိယတို့လိုနိုင်ငံတွေကစစ်ဆိုးရွားကိုကြောရအောင်နောက်ခံပေးနေတာတွေကြောင့်တိုးတက်မှုတွေမရှိဘူးလို့လည်းအစီရင်ခံစာကဖော်ပြခဲ့တာ
ပါ Just last week we saw ASEAN saying that they're you know not going to endorse sanctions anymore
အရင်ကပဲအာဆီယံရဲ့ချဉ်းကပ်ပုံကိုတွေးခဲ့ရပါသေးတယ်စီဆိုရပေါ်ပိတ်ဆို့တန်ခတ်မှုတွေဆက်ပြီးချမှတ်ထားတာတွေမလုပ်တော့ဘူးအာဆီယံကပြောခဲ့တာပါအဲ့ဒီလိုပဲအိန္ဒိယကမြန်မာနိုင်ငံပေါ်ချဉ်းကပ်တဲ့ပုံစံမှာလည်းတွေ့နိုင်ပါတယ် EU မှာတော့ဒါမျိုးတွေရှိနေပါတယ် EU ဖွဲ့ဝင်တွေထဲမှာတောင်မှချဉ်းကပ်ပုံတွေကကွဲလွဲနေတာပါအ
ာဆီယံအသင်းနဲ့နိုင်ငံတကာတိုင်ဝမ်ကတချို့နိုင်ငံတွေကတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာစီဆိုရကနှစ်ပေါင်း20အတွင်းပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲတွေကျင်းပပေးခဲ့တာဒီနောက်တပတ်လောက်ကြာမှာထိမ့်သိမ်းခံမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုပြန်လွတ်ပေးခဲ့တာဒီလကုံမှာလည်းလွတ်တော်နဲ့ဆွေးရတရဖွဲ့စည်းသွားဖို့ရှိနေတာတွေဟာနိုင်ငံရေးဖြစ်ထွန်းမှုတွေဖြစ်ရည်ညွှန်းပြောဆိုနေကြတာပါဒါပေမဲ့လည်းစစ်ဆွေးရကြောနောက်ခံပေးထားတဲ့ပြည်တော်စုချန့်ခိုင်ဖွံ့ဖြိုးရေးပါတီကသာအများစုနေရာရခဲ့တာဟာအပြောင်းလဲတစ်ခုဖြစ်မမြင်နိုင်တယ်လို့ဒေါက်အောင်ဆန်းစုကြည်ကိုပြန်လွတ်ပေးလိုက်တာဟာလည်းရွေးကောက်ပွဲရလဒ်တွေကနေအာယုံလွဲဖို့ကြိုးပမ်းတဲ့လုပ်ရဖြစ်တာမြင်နိုင်တယ်လို့ Human Rights Watch ကပြောပါတယ်တကယ်တမ်းမြန်မာနိုင်ငံမှာလူခွင့်ရေးနိုင်ငံရေးအခြေအနေတွေတိုးတက်ဖို့အတွက်ဒေသရင်းနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလည်းလိုမယ်လို့ဆိုပါတယ
် If we want to make more of an impact on the behavior of Burma's generals then really China India and ASEAN
မြန်မာစစ်ဗိုလ်ချုပ်တွေရဲ့အပြုအမူပေါ်တကယ်တမ်းတက်ရောက်မှုတွေရှိစေချင်တယ်ဆိုရင်တော့တရုတ်အိန္ဒိယနဲ့အာဆီယံတို့ပူးပေါင်းပါဝင်လာဖို့လိုပါတယ်နိုင်ငံရေးအခြေအနေတွေပြန်လွှတ်ပေးရေးလိုမျိုးနိုင်ငံရေးလုပ်ငန်းစဉ်မှာတက်ဆိုင်သူတွေအားလုံးပါဝင်ခွင့်ရှိဖို့လိုမျိုးကိစ္စတွေမှာသူတို့အားလုံးတောင်းဆိုသွားကြရမှာဖြစ်ပါတယ
်။လက်ရှိစစ်ဆိုးရွားပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်တော်စုနဲ့ EU နိုင်ငံတွေအနေနဲ့လည်းအရေးယူမှုတွေကိုထိရောက်မှုပိုပြီးရှိစေဖို့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့လိုတယ်လို့လည်း Human Rights Watch အဖွဲ့ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Olympia ဆန်ကပြောပါတယ်။ဒီလိုပဲထိတွေ့ဆက်ဆံတဲ့မူဝါဒတွေမှာဆိုရင်လည်းအချိန်ကာလသတ်မှတ်ချက်တွေချမှတ်ဆောင်ရွက်သွားရလိမ့်မယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။